ချမ်းပြည်တော်ပိုင်းဖယ်ခုံမြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပြင်းထန်နေတာဒီနေ့နိုဝင်ဘာ4ရက်နေ့မှာ3ရက်သက်တိုက်ရှိနေပါပြီ။တိုက်ပွဲဖြစ်တဲ့အနီးအနားကရွာ4ရွာထက်မနည်းရွာလုံးကျွတ်အုပ်ရင်ဆုံးခွာထွက်ပြေးနေကြပါတယ်။ဖယ်ခုံနယ်ထဲမှာစစ်တပ်ကအင်အားဖြည့်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းကိုတော့ဒီမဆုမုံကအပြည့်စုံပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်ခေါင်းဤကျေးရွာအုပ်စုမှာနိုဝင်ဘာလ2ရက်နေ့ကနေပြီးတော့ဒီကနေ့နိုဝင်ဘာလ4ရက်နေ့အထိစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာ3ရက်ဆက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပါတယ်။ခေါင်းဤကျေးရွာအုပ်စုလွယ်ဝဲရွာကိုစစ်ကောင်စီတပ်ကနေမီးနဲ့ရှို့လို့နေအိမ်9အိမ်ထက်မနည်းမီးလောင်ပြီးတော့3အိမ်ကတော့ပျက်ကျသွားတယ်လို့မျက်မြင်ဒေသခံတဦးက VOA ကိုပြောပါတယ်။အဲ့ဒီမီးရှို့မှုဖြစ်ပြီးတဲ့နောက်မှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။ဒီကနေ့မှလည်းခေါင်းဤကျေးရွာအုပ်စုဆက်တော်ရွာတဝိုက်မှာထပ်ပြီးတော့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဖဲခုံ PDF ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်
။မနေ့ကတည်းကဖြစ်နေတာ9နာရီ8နာရီခန့်ကအခုချိန်ထိဖြစ်နေကြတော့လဲ။မနေ့ကလည်းနေ့လယ်7နာရီခွဲလောက်ကစပြီးတော့မွေးရောင်ကြီးရှို့လို့အဲ့မှာစဖြစ်တာစဖြစ်ပြီးတော့ဒီကောင်တွေကတောင်ကုန်းတကုန်းတကုန်းနဲ့ချူလာတာမင်းကောင်တွေကညနေ9နာရီ6နာရီလောအမောင်းတောက်ရတဲ့အချိန်အချိန်ကြီးခိုင်ပြတ်ပုံနဲ့ချူကြတယ်ဒီလိုရှိရတဲ့ဒဏ်ရာတွေရကြတယ်ဒီလိုရှိရတဲ့ဒဏ်ရာရတာဒီကောင်တွေဒီလိုရှိရတဲ့ရှိတယ်မင်းတို့ကလည်းတင်ပြီးကောင်ဒီနေ့မိုးလင်းတော့လည်းဆက်ဖြစ်တယ်ဒီချိန်ကြီးတော့တင်ပြီးဖြစ်နေတာစဖြစ်တဲ့နေ့ကလေးကဆိုရင်ဒီနေ့နဲ့ဆိုရင်3ရက်ရှိပြီ
ဒေသခံကာကွယ်ရေးအဖွဲ့ကိုလာပြီးတော့တိုက်ခိုက်တဲ့အထဲမှာတော့စစ်ကောင်စီတပ်ဖွဲ့နဲ့အတူပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကပါနိုင်တယ်လို့လည်းဒေသခံတွေကခန့်မှန်းပါတယ်။စစ်တပ်စခန်းချပြီးတော့ညအိပ်သွားတဲ့နေရာမှာ PNLO တစ်စိမ့်နဲ့ယူနီဖောင်းတွေကျန်ခဲ့တာကိုတွေ့ရတယ်လို့ဖဲခုံ PDF က VOA ကိုပြောပါတယ်။ဒါနဲ့ပတ်သက်လို့ PNLO အဖွဲ့ကိုမေးမြန်းမှုစူးစမ်းခဲ့ပေမဲ့တုံ့ပြန်မှုတော့မရသေးပါဘူး။ဖဲခုံတိုက်ပွဲရဲ့နောက်ပိုင်းအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလည်းတစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူး။ခေါင်းဤကျေးရွာဆက်တော်ကျေးရွာလွယ်ဝဲကျေးရွာလွယ်လုံးကျေးရွာတွေနားမှာစစ်တပ်ကနေတက်ဆွဲပြီးတော့စစ်စေးလုံနေပုံရတယ်လို့ဒေသခံတွေကပြောပါတယ်။ရွာတွေဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်ရွာလုံးကျွအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေကပြောပါတယ်။အရက်သားပြည်သူတွေကိုဖမ်းဆီးပြီးတော့စစ်ဆေးနေတာနောက်နေအိမ်တွေကိုမှွေနောက်ဖျက်ဆီးပြီးတော့သူတို့လိုချင်တဲ့ပစ္စည်းတွေယူသွားတယ်လို့ပြောပါတယ်။လက်နက်ကြီးကြီးတွေကြာလို့နေအိမ်တချို့ပျက်စီးခဲ့တာတွေလည်းရှိတယ်လို့စက်တော်ကြီးပါသားတူကပြောပါတယ်
။ဘယ်လိုလက်နက်အင်အားတွေကြီးအားတွေတော်တော်လေးဖြစ်ပေးမယ်။သူတို့ကအခုမှပဲဖြစ်မှာမဟုတ်ဘူး။စိုက်ပွဲအကျင်တော့လည်းမပြင်းတော့ပြင်းဖြစ်ဖြစ်ဘူး။အဲ့လိုကြောင့်မျိုးပါ။ဒီနေ့ဒီကြင်ကြတော့လူရင်းအားရောလက်နက်အားတာလို့နေအားသုံးနေတဲ့ကြောင့်တော့ရွာအကုန်လုံးစီချောင်းကျင်းနဲ့ဆက်ပြီးရတယ်ဗျာ။ဒီခေါက်ကြတော့စာလုံးရအောင်တုံးတဲ့ပုံစံမျိုးပြောတယ်။ဆက်ပြီးတော့ဆိုင်တယ်လေ။မမီသေးတဲ့ခါကျတော့ဆက်ပြီးရတယ်ဗျာ။တော်တော်လေးနဲ့တော့ဒုက္ခရောက်ကြတယ်ဗျာ
။ဖေခုံမျိုးနယ်ထဲမှာတော့စစ်တပ်ကနေစစ်အင်အားတုံးမြင့်ထားတယ်လို့ခေါင်းဤကျေးရွာအုပ်စုဒေသခံတို့ကပြောပါတယ
်။ကျွန်တော်ဆက်ပြီးရတယ်ဗျာ။ရွာထဲမှာတော့တရားမစံဘူး။မမိတ်နဲ့ဆိုလည်းဒီဆက်တော်ရွာအင်းတရားမစံလက်နဲ့ဒီဖြစ်ဖြစ်ဒီအေးအေးကျွန်တော်ကြည့်ရတယ်။ဒီကကောနေဒီမြို့ပေါ်နေရတော့ဖဲလန့်ချူရဲ့လို့ပုံစံမျိုးတော့ရန်တန်ချူရဲ့ပုံစံမျိုးပါ
။စပားရည်သိမ့်ရင်ဖြစ်နေပေမဲ့အခုလိုမျိုးတိုက်ခိုက်မှုတွေဖြစ်နေလို့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်မဲနဲ့ဒေသခံတွေဟာထွက်ပြေးနေရပြီးတော့ဆင်းရဲဒုက္ခပင်ပန်းမှုမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ခေါင်းဤကျေးရွာအုပ်စုဒေသခံကပြောပါတယ်
။ကျွန်တော်တို့မှာအိုးရှိတယ်အိမ်ရှိတယ်ဘောမှာဒီလိုဖြစ်လာနေလို့တခါမှတော့မတွေ့ဘူးပေါ့နော်ဒီချိန်မှာမကြည့်ဘူးကြုံရတဲ့ကြက်ကြမ်းလို့ဒုက္ခပေါင်းဆုံးချင်းပြန်ပါမှုမျိုးစုံနဲ့ကျွန်တော်တို့ဒီဘက်ကိုဖြစ်ခဲ့ကြုံပြီးရတယ်ဘာဖြစ်ဖြစ်ဒီချိန်အချိန်ချင်းတင်းချင်းဖြစ်တဲ့ကြက်ကြမ်းလို့ကိုယ်စိုက်ပြထားတဲ့စဘာတွေဆိုရင်ချိန်တိုင်းကိုယ်မရိတ်သိနိုင်နေတော့နေနေပြီဒီတင်းလို့ရရင်ဒါပြစ်ထားခဲ့ပြီးတော့အိုးအိမ်ကိုစွန့်ထွာထားခဲ့ပြီးတော့ကျွန်တော်တို့ဖြစ်ပြီးရတယ်
စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်အော်တိုဘာလ28ရက်နေ့မနက်အစောပိုင်းကရွှေပြည်အင်းရွာကပဲရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာထပ်ပြေးတိမ်းရှောင်နေရပါတယ်။ရွာတွေနားကိုလည်းစစ်တပ်ကနေစခန်းချလို့ဒီကနေ့အချိန်ထိမပြောင်းနိုင်ကြသေးပါဘူး။ဒါကြောင့်ယာယီစစ်ပေးဒုက္ခတွေစခန်းတွေမှာတနေ့တခြားစစ်ပေးဒုက္ခတွေများလာနေလို့နေထိုင်စားတောက်ရေးကအခက်အခဲဖြစ်နေတယ်လို့ပြောပါတယ်ရှင်။